ပြည်လ24ရက်နေ့ကနေ29ရက်နေ့ထိကျင်းပပြီးစီးသွားတဲ့ပြည်အောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံညီလာခံရလဒ်နဲ့ပတ်သက်ပြီးတော့ SNLD လို့ခေါ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ညီလာခံကနေချမှတ်တဲ့အချက်ပေါင်း38ချက်ပါဝင်တဲ့ပြည်အောင်စုသဘောတူညီချက်ဟာတိုင်းသားတွေရဲ့ဘုံသဘောတူညီချက်မှာပါရှိသလိုနိုင်ငံတော်မှမည်သည့်အခါမှခွဲမထွက်ရဆိုတဲ့အချက်ကိုမထည့်သွင်းသင့်ဘူးဆိုပြီးတော့ SNLG ခေါင်းဆောင်တွေကပြောပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ28ရာစုပင်လုံညီလာခံကနေချက်ပေါင်း38ချက်ပါဝင်တဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ကိုသဘောတူလက်မှတ်ရေးဆိုးတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့ SNLD ပြောခွင့်ရဆိုင်းလိတ်ကပြောပါတယ်။အချက်ပေါင်း38ချက်ပါဝင်တဲ့ပြည်တော်စုသဘောတူညီချက်တွေဟာတိုင်းသားတွေရဲ့ပုံသဘောတူညီမှုမကျသေးဘဲလက်မှတ်ရေးဆိုးတဲ့ဖြစ်စဉ်ဟာငင်းချမ်းရေးဖော်ဆောင်မှုတွေအယုံကြည်နည်းလာစေတယ်လို့ SNLD ပြောခွင့်ရဆိုင်းလိတ်ကဆက်ပြောပါတယ
်။နိုင်ငံရေးပါတီအစုအဖွဲ့မှဆိုလို့ရှိရင်ဘာတစ်ခုမှသူတို့သဘောတူညီချက်မကျပါဘူး။တစ်ခွက်နဲ့တစ်ခွက်အပြန်အလှန်ငင်းခုံရင်းနဲ့အချိန်ပုံသွားတာပဲဖတ်ပြင်တယ်။အားလုံးကသဘောထားကျတဲ့ဘုံသဘောတူညီချက်တစ်ခုမှမရသေးတဲ့နဲ့နိုင်ငံပါတီအစုအဖွဲ့တွေကတယောက်တစ်ယောက်ကိုကိုယ်စားပြုနေတဲ့လက်မှတ်ထိုးခိုင်းလိုက်တဲ့အနေအထားမျိုးဟာဘူပေါင်းကြော်ပြီးလုပ်နေသလားဆိုတာလည်းအဲဒါတကယ်ဖြစ်စရာကြီးတာပေါ့နော်။အဲ့လိုပုံမျိုးနဲ့ဆက်သွားမယ်ဆိုလို့ရှိရင်နောက်မှာတန်စီရဲ့သွားနေတဲ့လမ်းကြောင်းဟာပုံပြီးတော့မှတန်ဖိုးနည်းလာမယ်၊ရုံကြည်နည်းလာမယ်ဆိုလို့ရှိရင်ငင်းတဲ့လမ်းကြောင်းကိုထိခိုက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
27ရာစုပင်လုံညီလာခံဒုတိယကြိမ်အစည်းအဝေးမှာနိုင်ငံရေးကဏ္ဍအစုအဖွဲ့လိုက်ဆွေးနွေးတဲ့အချက်ထဲမှာဆက်တွင်ထားတဲ့နိုင်ငံတော်၏နိုင်ငံပိုင်းခြားမှုတို့များသည့်နိုင်ငံတော်မှမြေတိခါမှခွဲမဆွဲရဆိုတဲ့အချက်ကိုမထည့်သွင်းသေးဘူးလို့ဆိုင်းလက်ကပြောပါတယ်
။ကြောင်စည်းတဲ့ကနေပေါ့နော်။ဘယ်တော့ခါမှခွဲမထွက်ရဆိုတဲ့သကလုံးကိုအခြေခံမူမှထည့်လိုက်ခြင်းအဖြစ်1949ပင်လုံကတိကဝတ်ကိုကျော်လွန်ရန်ရောက်တယ်။နံပါတ်2အခုငင်းကြိုင်းလုပ်ငန်းရှင်ကိုကြိဖိုက်စီမယ်။အခုလိုလဲဆိုတော့အခုငင်းကြိုင်းလုပ်ငန်းရှင်ကွာနေတဲ့ကာလမှာ NPA နောက်ကြောင်းတွေကိုဝင်ရောက်မလာသေးတဲ့တိုင်းနာပြည်ကြီးအနေချင်သေးတယ်။သူတို့တွေဒီလဲကိုပေါင်းလာဖို့အတွက်ကိုအဆန်းအတန်းဖြစ်စီမယ်။ခွဲမထွက်ခြင်းလို့ကိုပေါင်းစည်းခြင်းလို့ကိုလာတောင်းတဲ့လူကိုဘယ်တော့မှခွဲမထွက်ပါနဲ့ကွာထပ်ပြောလိုက်တာအဖြစ်ခွဲထွက်ခြင်းအောင်တတိပေးလိုက်တာနဲ့များသူနေမလာသေးဘူးမှာ။အဲ့ဒီဆိုရင်ကြောက်မလို့ကျွန်တော်တို့ကဒါကိုမဆက်သွင်းနိုင်ပါဘူးလို့ပြောရတာပါ။
နောက်ဆက်တဲ့ရာစုပင်လုံညီလာခံတွင်သမတော်လွှတ်တော်အစိုးရနိုင်ငံရေးပါတီတိုင်းရင်းသားလက်နက်ကိုင်အဖွဲ့လူသူအခြေပြုအဖွဲ့ကုစလက်ဖွဲ့တွေပါဝင်နေတဲ့ဆိုပေမဲ့ကိုစားပြုမှုမှာအာဏာနေနေတယ်လို့ဆိုင်းလိုက်ကပြောပါတယ်။ဒီတော်စုငင်းချမ်းရေးညီလာခံမလုပ်ခင်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စပါဝင်လူမျိုးလိုက်မျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပတာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စတွေကိုပြည့်စုံအောင်မလုပ်ပဲပြည်ထောင်စုငင်းချမ်းရေးညီလာခံခေါ်ယူလိုက်တဲ့ပုံမှာ NCA နီလန်းရကိုယ်လှမ်းမှုရှိနေတယ်လို့ SNLD ကရှုမြင်နေပါတယ်27ရာစုပင်လုံညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ UNSC ခေါ်ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့၅ဖွဲ့တက်ရောက်ခြင်းမရှိသလို UWSA ဝါဖွဲ့ဥဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့9ဖွဲ့ကလည်းအထူးဖိတ်ကြားသူအနေနဲ့တက်ရောက်ခဲ့ပေမဲ့လည်း NCA လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိနေပါတယ်လက်ရှိအစိုးရသမ္မတတိုင်းဒေသလက်နက်ကိုင်ဖွဲ့တွေအနေနဲ့ငင်းချမ်းရေးလမ်းစဉ်ကိုပုံဖော်ရမှာအမြင်ကွဲလဲမှုတွေရှိနေသေးတဲ့အတွက်လှုပ်လှပွေလင်းစွာအချိန်ယူဆွေးနွေးရအောင်မယ်လို့မြင်ကြောင်း SNLD ပြောခွင့်ရဆိုင်းလိုက်ကပြောပါတယ
်။ဒီကုံလုံးရဲ့အချုပ်ကငင်းချမ်းရေးတောက်မှုအတွက်ကိုလူတိုင်းကဆန္ဒရှိပေမဲ့သမ္မတအပေါင်းရဲ့အဖွဲ့ကြီးတော်များများကအဆင်သင့်မဖြစ်သေးဘူး။တယောက်နဲ့တယောက်ယုံကြည်မှုအားနည်းနေသေးတယ်
ကျင်းပပြည်စည်းသွားတဲ့ညီလာခံရလာရတိုင်းဒေသတွေအနေနဲ့အမျိုးသားစစ်နိုင်ငံယူဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတာရဲ့တိုင်းနဲ့ပြည်နယ်အသီးသီးမှာရှိတဲ့အခြားဖွဲ့စည်းတွေလည်းနိုင်ငံရေးဖြစ်စဉ်တွင်ပါဝင်လာနိုင်ခြင်းမရှိသေးတာရဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအားလုံးပါဝင်နိုင်ခြင်းမရှိသေးသလိုအချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ကိုလက်မှတ်ရေးထိုးတဲ့ကိစ္စဟာတိုင်းဒေသနိုင်ငံရေးပါတီရဲ့သဘောထားဆန္ဒမပါဘူးလို့လည်းအတန်းတွေပေါ်ထွက်နေပါတယ်ခင်ဗျာ